Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်နေကြပါစေသောတာရှိမှခင်ဗျာဖေဖော်ဝါရီလ20ရက်တနင်္ဂနွေနေ့ညပိုင်း VOE မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ဒိုင်နိုမီတာ1925နဲ့30တို့အပြင်လိုင်းလာမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOE မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝလိုင်ကဆောင်ရွက်ပေးသွားမှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့မြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့ရဟင်းကြီးတွေအပေါ်လူမျိုးရုံးတပ်ဖြတ်မှု ICJ မှာရင်ဆိုင်မှုစစ်ကောင်စီကိုယ်စားလှယ်အဖွဲ့ထောက်ခံသွားပါပြီရုရှားသမ္မတနဲ့ဆွေးနွေးဖို့ယူကရိန်းသမ္မတကတောင်းဆိုလိုက်ပါတယ်ဘေကျင်းဆောင်ရသည့်အိုလံပစ်ပွဲတော်ပြီးဆုံးသွားပါပြီဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာဆိုရင်တော့ပြည်သူလူမျိုးတွေနိုင်ငံရခြားထွက်ခွာသွားနေကြတဲ့အကြောင်းသတင်းဆောင်ပါနဲ့အတူ SNDP ကြားပြူဥက္ကဋ္ဌဥစားအပောင်းကလက်ရှိနိုင်ငံရေးပြည်ပခပြည်လဲရေးနဲ့ပတ်သက်လို
့ဒီအခြေအနေကိုလူမျက်ဖို့ဆိုလို့ရှိရင်တော့အဓိကကျွန်တော်တို့မြင်တာတော့ဒီရွေးကောက်ပွဲအမြန်ကျင်းပနိုင်မှာ
ကြားပြူပါတီဥက္ကဋ္ဌနဲ့တွစ်ဆုံမင်းမြန်ကအပြည့်အစုံကိုစီစဉ်နောက်ပိုင်းမှာနားဆင်ကြပါမယ်ခင်ဗျာနောက်ပိုင်းပတ်စင်ကဏ္ဍတွေတင်ဆက်တဲ့အခါမှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြမပေးစာများကဏ္ဍသတင်းတွေကတုဒ္ဒအစီအစဉ်နဲ့ကမ္ဘာတလွားကထူးခြားဆန်းပြတဲ့သတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးတော့ပါမယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးကတော့ဒီနေ့ကနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
။မြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံးကတတင်းလာနေကစတင်ပြီး၄ရက်ကြာကြာနာစစ်ဆေးမှဖြစ်ပါစစ်ကောင်စီကိုနိုင်ငံကုစားပြုအဖြစ်လာရောက်လျှောက်ထားပိုင်ခွင့်ပေးတဲ့မတင်ကလည်းအငင်းပွားစရာကိစ္စဖြစ်နေပါတယ်စစ်ကောင်စီရဲ့ဥပဒေအဖွဲ့ကိုအပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကုကိုလိုင်ကအဖွဲ့ခေါင်းဆောင်ဖြစ်ဆောင်ရွက်မှာဖြစ်ပြီးရှင်းနေကျုပ်ဒေါ်စီရာဦးကအဖွဲ့ဝင်ဖြစ်လိုက်ပါခဲ့ပါတယ်ပြီးခဲ့တဲ့ကြာနာပွဲမှာအပြည့်ပြည့်ဆိုင်ရာတရားရုံးကမြန်မာနိုင်ငံပေါ်ကြားပြတ်ညွန်ကြားချက်တွေချမှတ်ခဲ့ပါတယ်ရိုဟင်ဂျာတွေပေါ်တပ်ဖြတ်တာတွေကိုကာကွယ်ဖို့ရိုဟင်ဂျာအုပ်စုအဖြစ်တည်ရှိနေမှုပေါ်ချိန်ချောက်နေတာတွေကိုကာကွယ်ဖို့ဆွတ်ဆုထားတဲ့အမှုနဲ့ပတ်သက်တဲ့အထောက်အထားတွေကိုမဖျက်ဆီးဖို့နဲ့ဒီညွန်ကြားချက်တွေနဲ့ပတ်သက်ပြီးအကောင့်ထဲဖော်ဖို့ကိုပုံမှန်အစီရင်ခံဖို့ညွန်ကြားခဲ့တာပါဒီမှုနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်ဆွဲဆိုနိုင်မဆွဲဆိုနိုင်လျှောက်ထားနေကြတဲ့အဆင့်မှာပဲရှိပါသေးတယ်အမျိုးသားညီညွတ်ရေးအစိုးရကတော့ယခင်ကကောက်ွက်ခဲ့တာတွေကိုရုပ်သိမ်းလိုက်ပြီးကုလသမဂ္ဂဆိုင်ရာမြမသမတ်ကြီးဦးကျော်မိုးထွန်းကိုကိုယ်စားလှယ်ဖြင့်တာဝန်ပေးထားခဲ့ပါတယ်ဒီမှုမှာစစ်ကောင်စီကိုတရားဝင်အတိမတ်ပြုရာမရောက်ဖို့ကအရေးကြီးတယ်လို့ Global Justice Center ရဲ့ဥက္ကဋ္ဌအကီလာရာဒခရစ်စတန်ကပြောပါတယ်ရုရှားသမ္မတပူတင်ကိုယူကရိန်းချက်တဲဖြေရှာဖို့အတွက်တွေ့ဆုံလို့ကြောင့်ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကစနေနေ့ကပြောလိုက်ပါတယ်ရုရှားသမ္မတကဘာလို့ဂျင်မန်းကျွန်တော်မသိပါဘူးဒါကြောင့်တွေ့ဆုံကြဖို့ကျွန်တော်အဆိုပြုနေတာပါလို့ဂျာမနီနိုင်ငံမြူနင်းမြို့မှာကျင်းပခဲ့တဲ့လုံခြုံရေးညီလာခံမှာယူကရိန်းသမ္မတကပြောကြားခဲ့တာဖြစ်ပါတယ်မိမိတို့ရဲ့နိုင်ငံသားတွေကိုယူကရိန်းကနေပြန်လာကြဖို့ပြန်ခေါ်ရမှာဩစတြေးလျပြင်သစ်နဲ့ဂျာမနီနိုင်ငံတို့ဟာနောက်ဆုံးပြန်ခေါ်ကြတဲ့နိုင်ငံတွေဖြစ်လာကြပါတယ်အမေရိကန်သမ္မတဂျိုးဘိုက်ဒန်ကအမျိုးသားလုံခြုံရေးကောင်စီနဲ့အမေရိကန်စံတော်ချိန်ဒီကနေ့တနင်္ဂနွေနေ့မှာတွေ့ဆုံဖို့ရှိပါတယ်ရုရှားကယူကရိန်းကိုအချိန်မရွေးဝင်တိုက်နိုင်တယ်လို့စနေနေ့တုန်းကလည်းအင်ပီရောကထပ်မံပြောကြားလိုက်ပြန်ပါတယ်။မြူနစ်လုံခြုံရေးညီလာခံတက်ရောက်ပြီးပြန်လာခဲ့တဲ့ဒုတိယသမ္မတကင်မရာဟဲရစ်ကအစည်းအဝေးအကြောင်းကိုစနေနေ့ကသမ္မတဂျိုးဘိုင်ဒန်ကိုအစီရင်ခံခဲ့ပါတယ်။သမ္မတရေးလမ်းကြောင်းဟာဖြစ်နိုင်တဲ့လမ်းကြောင်းဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားကိုပြောနေစေဖြစ်ပါတယ်။ယူကရိန်းရဲ့ဇာတ်ကနေရုရှားတပ်တွေဆုတ်သွားတယ်ဆိုတဲ့အထောက်အထားဘာမှမရှိဘူးလို့လေတိုးအဖွဲ့အတွေ့အမှုချုပ်Jens Stoltenberg ကမြူနစ်လုံခြုံရေးညီလာခံမှာပြောကြားခဲ့ပါတယ်။အခုလိုတိုက်ခိုက်ဖို့အစဉ်သစ်ဖြစ်နေတဲ့တပ်တွေကိုစုစည်းချထားတာမျိုးစစ်အတိုက်ပွဲပြီးကဲဥရောပမှာမမြင်ခဲ့ဘူးပါဘူးလို့နေတို့အတွေ့အမှုချုပ်ကဆိုပါတယ်။ယူကရိန်းနိုင်ငံရဲ့အရှေ့ဘက်မှာယူကရိန်းစစ်တပ်နဲ့ရုရှားလိုလားတဲ့ခွဲထွက်ရေးသဘုံတွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးရုရှားကကျူးကျော်ဝေရောက်တော့မလားဆိုဖြစ်နေပါတယ်။စနေနေ့တုန်းကရုရှားကဘယ်လာရုစ်နိုင်ငံအတွင်းမှာနျူကလ িয়ার စီရေးလေ့ကျင့်ခဲ့သလိုပင်လယ်နဲ့အတွင်းမှာလည်းရေတပ်ကစီရေးလေ့ကျင့်ခဲ့ပါတယ်။ရုရှားကတပ်အင်အားတသိန်းခွဲလေရင်တွေလက်နက်ပစ္စည်းတွေနဲ့ယူကရိန်းနဲ့ဆက်ကို၃ဘက်၃တန်ဝိုင်းထားကြပါတယ်။ယူကရိန်းရဲ့အရှေ့ဘက်ဒေသတစ်ခုမှာ ခွတ်ထွက်ရေးသဘုံတွေကအင်အားကောင်းကောင်းနဲ့တိုက်ခိုက်နေကြပြီးအရက်သားတွေကိုရုရှားနိုင်ငံတဲ့ရွှေ့ပြောင်းခိုက်ထားကြပါတယ်အဲ့ဒီဒေသတွေကလူပေါင်း9သိန်းကိုလည်းရုရှားကသူ့ရဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးထားပြီးဖြစ်ပါတယ်အခုလိုတိုက်ခိုက်မှုတွေဖြစ်ပေါ်လာတဲ့အတွက်သူ့နိုင်ငံသားတွေအနေနဲ့ကြုံနေရပြီလို့ယူကရိန်းကိုကျူးကျော်ဖို့အကြောင်းရှာတာဖြစ်နိုင်ကြောင်းသုံးသပ်ချက ยูเครนเชื่อว่ามาขอได้ยินธรรมดาในไต้หวันที่บอกกันนะฮะนัทเอาสัตว์เลี้ยงคนในกรงก็สร้างกันได้พี่บีลูบ้าต้องเลี้ยงดาวที่ส่งแก่พี่พี่บ้านเลยกูเป็นในไทยเยี่ยเชื่อสิ่งเยี่ยสิ่งไปพี่กูเป็นกุศลข้าดูเรียมีมีบ้านตีตันในบทเยี่ยบ้านน้องไปงาสับบีอุบลยาลูอาโตมาไม่พูดหรอกบิดาหัวจิ๋วบอริสจอห์นสันก็สันนิษฐานเปล่าเลยบ้านเลยบิดูเรียมีมีดูเยี่ยลุลละคนเรื่องกูมักกัดตัดตัวไป มิมิโรโกโกมิมิโรกาเวจายามาพิเดลุตุกาโซบาเรอาซิเซอาเซซิโกตันเนลานีมาลุตโตโกเตมพิอาจินยามาวะทับิเมดังหาโซซาโลเนชิลันพิเดลุอาซูยาเอจามาอินเนติบันไซยาจัมเบริกาโจจาวาเรกุซาบูเรทับพิลาบีอนากามาปอลานัยเนปูบีเนปูริโกกาเวยามาอานเนเซลิเมลุตุโรกาทับยาจาวาเรอาไทคันลิบาบาดีเอจามาอีเปซายาเปียวยีโซเวชิดูเวสสตรีทินการอ วันนี้เราจอห์นสันฮาร์สเป็นมือปีเด็กเองเอาไว้จินยาไล่จับพี่เดลูไว้บ้างเลยยูเกมาอัตสันนั่นเองแต่ลู่เย่ยาชิสเซงอาญาไงน้องก้ากวเซนนั่งลงยาชิทาจับปีต้องมุ่งหน้าปงก้ากวเซตัดยาลงก้ยาชิทาจับปีพี่บ้านเลยทาจับปี
อเมริกันแต่ยาวเป็นยามาบาดาซีเจนิกูยาวไว้โกนายกันในเซนไอทีไตโตมิดาสกูกิโลเฮตซ์จึงอาลิงอาตุนยาไตโตมิดาเนสังอากิโลเฮตซ์ที่เชคคอนตุนยาไตโตมิดาตรงเซนเนกิโลเฮตซ์โกตงตงอาโรปเซนเซนิตินิงริมาไตลามิดาที่อากูเซกิโลเฮตซ์จึงอาคงอาการิปิอัตโตเรนปินิบาเอเซน ฟิโอเอ็นยามาวัยตั้งหนึ่งในนักเตะซีซั่นนี้ก็สับปะรดทั้งเล่นในบาร์เลยนัทเอาเนสันนักคนนี้บีจิงซาวารีโอลิมปิกไปกับรอบที่สองต่อไปตามเนื้อเสียงมาเอาไม่ฟื้นแรงคนอยากเร่ฟรัชชานในงานก็ส่วนใหญ่สกิลอาร์กซามีเดียวในงานด้วยชุดใหญ่สุขุเบกเร่อเมริกันในงานบอชแชมเปี้ยนเลเวลานในอินเดียแคร์เร่อเมริกันก็ทิ้งยาเอสเนชั่นซีดมาสาเร่ลูกยอมยาเสียจังยารุเน่สาวาดีโอลิมปิกไปกับตั้งหนึ่งในมาส่งตลอดไปว่า ที่อุสุยากาตินเจลูเน่กูเวกันนั่งเรียนในอาเซียนไปกูจิมาเกราพิบิเมลูนัทเอาเนสันนักคนนี้สาวาดีโอลิมปิกไปอเมริกาจิมานักเรียนลูกย้อนในมาเลยไปอัตราลูอัตเนนุยลงลองมาจากเคราจาวเนมิอาสุโกโรตบาวาเนนดูเรเน่พันดีเคราวาปีกระนั้นเนจอกาโกเวโปซาตินจูชิยาเดียวนึงกามาโอลิมปิกไปจิมาลาพิบิเมจิมาเรพิสนาเรติมิชิเกวาว แต่เป็นไม่เลยที่อุสุยากาโอลิมปิกไปกูติ้งเจลูเน่อาณาเรเน่จิมาเรสุปีในงานกากาวิพันธ์ต่อมันยาเลชิบาเลลูเนสุวิกามุสลิมเนปอลลูคุยเช่าบ้านในที่ดิโมกราซีต้องสุนีเร่ฮ่องกงก็แต่จ่าลูกชาตุเรโกติ้งจัดแต่มัวดานในนินเนียที่อุสุยานเล่ตัวเลิกไงเนสุปีโอลิมปิกกอมดิโกเล่วิพันธ์ที่เดินนารีชินีบาเลอาณาเนี่ยจอมันยากาที่อุลูคุยเช่าบ้านมุกุตเป็นมาดานินเน่อุสุยากูสิเล่พ่อยกูสิลูตามยมชีเกเบเมลู เปลี่ยนเว้ยเวงอาเซียนมาเรื่อยๆสิลูกเข้ารับเชื้อไปได้นัทเอาเนสเล่คนนี้มาจิมบ้าเมื่อสองอาทิตย์ลุงเอโอลิมปิกไปกูมีกูเรียนงงกาปูเรกมาคาทาลูกปูจังกูเรียโอลิมปิกไปตาวันชิดเรื่อยลุล้านในวันเลยในงานกาโอลิมปิกไปกอมดีไอโอซิกาเล่ทากูเซวินซามูชินีรับว่าไปแล้วก็ดูด้วยไปรอจิมานายเมื่อคืนแล้วหนุ่ยมีกูเรียกูกำลังเมลูกูเรียอาเซียนโอลิมปิกกอมดีอุกตาลีกิฮยองก์เปียวไปเลย ล่าสุดสองอาทิตย์ลุงเอโอลิมปิกไปกูตั้งกูเรียนงานเกี่ยงวงยามาเจมามาฟิปิโร่ในท้องเสียเปียงชันสองอาทิตย์โอลิมปิกไปมาต้องบิวกันเลยกระซ่าคุณจะชอบมาป่วยเส้นจะชอบเจมามาวะในท้องเสียโอลิมปิกไปเจมาเชิงงาโร่ตอนนั้นมีกูเรียเสียสัญญาเปียวเปียงในที่ป่วยรอพงไปกูอาเซียนมาเรตูชิดเข้าใจดูอเมริกาฮอกกี้อาเซียนไปมาเลยอาเดนคูเรตูกระซ่าเข้าใจรับว่า ทำไมเมื่อกี้ก็เรื่องมาเมียกูเรียกามีใจตรงจีสันนโมเรลูกเขยเราเจ้าตองกูเรียนในอเมริกาโน่สวยมือเรศีลานะจีตองนั้นเมียกูเรียนในงานตัดมาเสียสัญญาเรื่อยเต็มมานี่รับเชื่อไปเลยเมียกูเรียนในงานเชิงกีอาลายเนติคุมาท้องในชีเรจินดาริโกลูกไปไล่ไปเลย Ajin Dari Nemidazu, Song Siyara, Wanda Zapibeme, Lu Dominaga, Ajin Janijin, Akin Atan, Nixen, Nimban, Kanare, Lekanari, Duyarelu, Dirin Yinidrika, RFE, Dirin Hanago, Yoware, Mio Goria Gonsong, Kim Jong Unga, Duya Paki, Guelundu, Mio Goria Gonsahong, Kim Jong Iye, Atan Shisepi, Mune, Botunego, Day of the Shining Star, Taupare, Jesine, Pieta Mapiro, Ajin Narego, Pita, Lunyan Quint, Pilaidaba. မြောက်ကိုရီးယားနိုင်ငံထူထောင်သူကင်အီဆွန်ရဲ့မွေးနေ့ကိုတော့နေမင်းကြီးထွန်းလင်းတဲ့နေလို့အဓိပ္ပာယ်ရတဲ့ Day of the Sun အဖြစ်သတ်မှတ်ထားတာပါအခုအားလိုက်ရတဲ့ခုစလုံးကိုနေ့တွင်းနေ့အဖြစ်တန်းတို့သတ်မှတ်ထားရလဲဖြစ်ပါတယ်မြောက်ကိုရီးယားအကျဉ်းထောင်မှာအပြင်းထန်နေဆက်တဲ့စနစ်ရှိကြောင်းလူသိများပါတယ်ထောင်ထဲမှာအစာအသောက်မကောင်းတာအကျဉ်းသားတွေညလုံးနာနေဆက်ညင်ပန်းတာကြောက်ွဲမတက်အလုပ် ကျွန်တော်တို့ရဲ့ဒီကနေ့ညမှာအစီအစဉ်မှုဖြစ်တဲ့ကျွန်တော်ဇောင်းဝိုင်းလိုင်းကဆောင်ရွက်ပြီးသားမှာပါဒီကနေ့တော့ရေးထားနာမလျှောက်နိုင်တဲ့သူတွေပါတယ်လို့ တမာပိုင်းစုံမျိုးစိတ်လက်ပြကောင်းရည်တွေတဖြည်းဖြည်းကြာဆင်းလာတယ်လို့လဲတဘာဝပဝန်ကျင်ထင်းရဲ့လောက်ကိုင်းနေသူတွေကပြောပါတယ်။2025ခုနှစ်အတွင်းဟောင်ကောင်မှာပထမဆုံးတွေ့ရတဲ့လက်ပြတွေထဲမှာမလေးရှားထိုင်းအိန္ဒိယမြန်မာနဲ့ဘော်နီယိုကျွန်းကမျိုးရင်းတွေဖြစ်ကြတဲ့ ไต้หวันจูมาတော့1960ခုနှစ်ထဲအပူပိုင်းစုံကလက်ပြမျိုးစိတ်ခုနှစ်ခုတည်းမနဲ့တွဲခဲ့ရတယ်လို့ไต้หวันနော်မယ်တက်ကတူကပြောပါတယ်။အာရှအရှေ့ပိုင်းနဲ့အရှေ့တောင်ပိုင်းကအပူချိန်ဟာအခြားကမ္ဘာဒေသတွေထက်ပိုးပြီးတော့မြန်ဆန်လာတာကြောင့်အခုလိုအပြောင်းအလဲတွေဖြစ်လာတာလို့လည်းပြောပါတယ်။နေပေါင်း80အတွင်းမြောက်အမေရိကတိုက်အနောက်ပိုင်းကလက်ပြမျိုးစိတ်အများစုငါးဆယ်ရာခိုင်နှုန်းအထိကျဆင်းသွားတာကိုသ
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမသန်းနဲ့နားလည်လို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ဗီအိုအမေရိကန်တန်ခါနေ့တင်းနေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာ
SNDP ဥက္ကဋ္ဌဦးဆန်းအိုက်ပေါင်းနဲ့ဗီအိုအေတွေ့ဆုံဝင်များကတင်ပြပေးသွားပါမယ်။အခုတော့သတင်းပေးပို့ချက်တစ်ခုကိုတင်ပြပေးမှာမို့ပထမဆုံးတရုတ်လူမျိုးတွေရင်းမြစ်ချမ်းမှာရွှေ့ပြောင်းနေထိုင်ကြတဲ့အကြောင်းနိုင်ငံတကာသတင်းဆောင်ပါကိုပြောပြကြပါမယ်။မတူချာနာတဲ့နိုင်ငံရေးစီးပွားရေးပတ်ဝန်းကျင်မှာအလုပ်လုပ်လေ့လာ
ခိုးလုံရကောင်းကင်ဘုံမှာပဲတရုတ်ကပြောင်းရွှေ့လာသူဖုန်ချန်ကြီးကအခုလိုပြောပါတယ်။ဩစတြေးလျရဲ့ရည်ရှိမှုလေးဩစတြေးလျနိုင်ငံဟာထူးထူးကဲကဲကိုလှပတဲ့ဘဝရင်ကျေးမှုနဲ့ဒီမိုကရေစီပါပဲ။တရုတ်ကနေရွှေ့ပြောင်းလာခဲ့တဲ့ဖုန်ချန်ကြီးဟာစီတင်မြို့ကတက်ကလို့ပေါ်မောက်ခါပါ။2012ခုနှစ်ကတရုတ်က
သူပြန်လာတဲ့အခါအာဏာပိုင်တွေကသူ့ကိုစစ်မေးခဲ့တာကိုရည်ညွှန်းပြီးပြောတာပါ။ဆွဆွဲချက်ကိုသူကရင်းဆိုခဲ့ပြီးဒါဟာတရုတ်ရဲ့ဝါဒဖြတ်ခြင်းအစိတ်ပိုင်းတစ်ဖြစ်တယ်လို့စောက်ချိုင်းနာမော်နင်းပို့သတင်းစာကိုပြောခဲ့ပါတယ်။ဩစတြေးလျကိုအသိဉာဏ်ဆိုင်ရာလွတ်လပ်ခွင့်သူကပေါင်းဖြစ်သူကပြောပါတယ်။
But when I left China, especially because ဒီကကျမထွက်လာတာတသက်လုံးကျုံဖြစ်မဲ့အရေးကိုမြင်လို့ပါမွတ်စလင်ဝီကလူမျိုးစုပေါ်တရားရဲ့ဆက်ဆံမှုကိုသူကရည်ညွှန်းပြောတာပါဝီကလူမျိုးတသန်းကျော်ဟာ
စခန်းတွေမှာအထိန်းသိမ်းခံရရတယ်လို့လူခွင့်ရဲ့အဖွဲ့တွေကပြောကြပါတယ်။မိုင်ဖာသာဝါဇ်အော့ဆိုတေကင်ဆိုဒီကမ်ကျွန်မအဖေရောအကိုပါစခန်းအသွင်းခံရပါတယ်။သူ့ဘေကစခန်မှာပဲသေဆုံးသွားခဲ့တယ်လို့သူကဆိုပါတယ်။အမေရိကန်မှာနေပြီးတဲ့နောက်အိမ်အောင်ကျလာကြအော်စတြေးလျကိုကြောက်လာခဲ့တာပါ။တရုတ်ပြည်ပေါ်ရှေ့ပြောင်းနေထိုင်သူအော်စတြေးလျမှာ
ထိုင်ဝမ်နဲ့ဟောင်ကောင်ကကြောင်းလာသူတွေမပါသေးပါဘူး။ဒီလိုအေးကိုစကားပြောဖို့တော်တော်များများကကြောက်ကြပါတယ်။ဖုန်ချန်ကြီးကအခုလိုပြောပါတယ်။ အမျိုးသားလူကြုံရေးဥပဒေကိုဘေကျင်းကပြဌာန်းလိုက်ပြီးမကြာမီမှာပဲအော်စတြေးလျကအဲ့ဒီအစီအစဉ်အစ်စ်ကိုချမှတ်လိုက်တာဖြစ်ပါတယ်။ဟောင်ကောင်မှာဖြစ်ခဲ့တဲ့2019ခုနှစ်ဒီမိုကရေစီလှုပ်ရှားမှုကိုတုံ့ပြန်တဲ့အနေနဲ့ဒီဥပဒေကိုတရုတ်ကပြဌာန်းခဲ့တာပေါ့။လွတ်လပ်စွာပြောဆိုခွင့်ကိုကန့်သတ်တာဖြစ်တယ်လို့ဝေဖန်သူတွေကပြောကြပါတယ်။တရုတ်ကနေရှိခရိုင်ကကြောင်းရွှေ့
အခြေချနေထိုင်ကြသူတွေနဲ့နှောင်းလူတွေကြားမှာသဘောထားကွဲပြားကြတာကိုတွေ့ရတယ်လို့ဆစ်နီမှာနှစ်ပေါင်းများစွာနေတဲ့ပေါမောက်ကဖုန်ချမ်းကြီးကဆိုပါတယ်။ရှေးလူတွေကအနောက်တိုင်းအမြင်ကိုထောက်ခံကြတယ်။နှောင်းလူတွေကတရုတ်နဲ့ပတ်သက်ပြီးခိုင်မာတဲ့မျိုးချစ်အမြင်ရှိကြတယ်လို့သူကခုလိုပြောပါတယ်။
It's an essential object.
လမ်းလေးပေါ်ထွက်လာကြတယ်။ဒါပေမဲ့ဒီဒီချိန်မှာတော့တရုတ်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုဖိနှိပ်ဖို့ပြုတ်အစိုးရကိုထောက်ခံကြတာဗျ။ဒါပေမဲ့ဒါကဖုန်ချန်ရင်နဲ့ဖာတီမာအဒူဂါဖာတို့လိုရွှေ့ပြောင်းနေထိုင်ကြသူတွေအတွက်ညှို့အားဖြစ်ပါတယ်။သူတို့မြင်တွေကိုလွတ်လပ်စွာဖော်ထုတ်နိုင်တဲ့လွတ်လပ်ခွင့်ရှိကြောင်းပြနေတာကြောင့်ပါ။ ဩစတြေးလျမှာတရုတ်လူမျိုးတွေရွှေ့ပြောင်းနေထိုင်နေကြတဲ့အကြောင်းဥတ္တမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာ။သရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငင်နေနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။သရရှင်တို့နေနဲ့ VOA မြန်မာပိုင်းကိုအီးမေးလ်ကတဆင့် ဝေဘန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကဘမ်မီစ@voanews.com
ဖြစ်ပါတီအစ်အန်ဒီပီဥက္ကဋ္ဌဦးဆန်းအိုက်ပေါင်းကပြောပါတယ်ဦးဆန်းအိုက်ပေါင်းကိုကိုမှုဆောင်ကနေပြည်တော်မှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာဟုတ်ကဲ့မင်္ဂလာပါဆရာခင်ဗျာဒီကျွန်တော်တွေ့ဆုံဆုတ်ကဲ့တွေ့ဆုံမေးမြန်းဝင်ပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ဒီဝေဘက်ကနော်ဆရာဟုတ်ကဲ့ဆရာကျွန်တော်တို့ဒီမေခွန်းလေးတွေကတော့ဒီဟောပေါ့အဓိကကတော့
ီအခြေအနေကိုလူမြောက်ဖို့ဆိုလို့ရှိရင်တော့အဓိကကျွန်တော်တို့မြင်တာတော့ဒီရေကောက်ပွဲမြန်ကျင်းပနိုင်မှာရေကောက်ပွဲမြန်ကျင်းပပြီးတော့ဒီပြည်သူလူထုကရေကောက်တင်မြောက်လာတဲ့အစိုးရဖြစ်ပေါ်လာပြီဆိုလို့ရှိရင်ဒါပြည်သူတင်မြောက်တဲ့အစိုးရဆိုတာဖြစ်ပေါ်လာမယ်လေအဲ့ဒီအချိန်ကျရင်တိုင်းပြည်အခြေအနေလည်းညှိသွားမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုပေါ်လေးဖြစ်နေရမှာဒီပါပေါ့အာလက်နက်ကင်အီအဖွဲ့ပေါ့နော်တော်တိုင်းကလက်နက်ကင်အဖွဲ့နေရောတော့ PDF လို့ခေါ်တဲ့အဖွဲ့နေရောပေါ့နော်ဒီမြန်မာပြည်အလဲပိုင်းတို့ဘာလို့ဗက်တီမာရောတော်တော်များများပေါ့မကွေးလို့စကိုင်းလို့ဒီကချင်လို့အာကရင်မာကြားမာလို့ချင်းမာလို့နေရာတော်တော်များများကဒီလက်နက်ကင်ပြပခါတွေတော်တော်ကြီးမြင့်ကျက်နေတဲ့အနေအထားကိုကြာတော့ကြာအဲ့လိုအခြေအနေမျိုးမှာရုပ်ောက်ပွဲကျင်းပဖို့ဆိုတော့ဖြစ်နိုင်တာအဲ့ဒီအခြေအနေကိုငြိမ်သက်တော့အောင်ဆိုဘယ်လိုနည်းလမ်းနေနဲ့ဆောင်ရွက်တင်တယ်လို့မြင်ပါလဲဆရာ
ဒါညီတက်ဖို့အတွက်ကလက်ရှိနတ်ဆက်ကအစိုးရဘုံမှာမူတည်တာပေါ့နော်အဲသူကသူ့လှုပ်ဆောင်ရမယ်လုပ်ငန်းစစ်ပဲလေသူလှုပ်ပိုင်ရမှာလေဒီသူအချိန်ကနောက်ထပ်နော်တစ်နှစ်ပြည့်သွားပြီနောက်ထပ်သူ6လတိုးမယ်နောက်ထပ်6လတိုးမယ်အများဆုံးတစ်နှစ်ပဲကျန်တော့တယ်လေအဲ့ဒီ6လ6လနှစ်ချိန် ဥပရိယတော့တိုးခွင့်ရှိပေမဲ့ဒီတနေ့တော့တွေမှာသူကညင်အောင်လာလို့ရမှာပေါ့သူတာဝန်ပဲလေအစိုးရဆိုတာဒါသူရဲ့တာဝန်ပဲနော်တိုင်းပြည်အချမ်းတင်ရင်ဖွံ့ဖြိုးတိုးတက်ဖို့ဆိုတာအစိုးရတာဝန်ပဲဘယ်သူပဲအစိုးရတာဝန်ယူယူဒီအစိုးရရဲ့ပခုံးပေါ်မှာတာဝန်ကြရောက်တယ်လို့ကျွန်တော်အဲ့လိုယူဆပါတယ်ဒါတို့လုံးညင်အောင်သူလုံးရမှာလေညင်အောင်သူလုံးရမှာသူတာဝန်ပဲသူတာဝန်ရှိဆုံးပဲ
100%ပုံမှာတာဝန်ရှိဆုံးပဲဟုတ်ကဲ့ဒါဆိုအခုကဖြစ်နေတဲ့အနေအထားမှာပေါ့လေခုနကမေကွန်လေးပဲဆက်မိပါမယ်နော်ဆရာအချက်နေတဲ့အနေအထားမှာဆိုရင်ဒါဒီ
လက်တက်ကနင်းရဖြည့်ရှင်းတာဘယ်ဟာပုံပေါ်ခေးရောက်နိုင်လဲဆရာ။အဲဒါလိုနိုင်ငံရေးပြဿနာဆိုတာနိုင်ငံရေးနည်းအချင်းဆွေးနွေးတိုင်ပင်ပြီးတော့ဖြည့်ရှင်းတာအဲ့ဒါအကောင်းဆုံးနေလမ်းပဲလေ။တဆင်းရေးနဲ့တိုက်ခိုက်ဆိုတာဖြည့်ရမထွက်နိုင်ပါဘူး။နော်။အကောင်းဆုံးကတော့နိုင်ငံရေးနည်းနဲ့ဖြည့်ရှင်းတာအကောင်းဆုံးပါပဲခင်ဗျ။ဟုတ်ကဲ့ဆရာ။ဒါဆိုဆရာအနေနဲ့ကဒီဟို ဒီဟိုဘောနော်ပြီးခဲ့တဲ့တနေ့တော့တွေမှာအချင်းကြီးရတော့ဆိုးတယ်လေဒါပေမဲ့ခုနောက်ပိုင်းကနည်းနည်းညီတက်လာတယ်လို့ကျွန်တော်တို့သိမြင်ရတယ်လေနောင်6လောက်ဆိုတော့ဒီထက်ပိုပြီးတော့ညီမယ်လို့တော့ကျွန်တော်တို့ကအကောင်းမြင်တာပေါ့နော်အကောင်းမြင်တယ်နော်အရင်တော့ရန်ကုန်မှာဆိုလို့ရှိရင်ကျွန်တော်တို့တော့ကြောက်ရတယ်ဟုတ်ကဲ့နော်ခုဆိုလို့ရှိရင်ပုံမှန်လို့ဖြစ်နေပြီကားတယ်လဲသွားလာအလုပ်ကြ တကယ်လို့ဒါလေဒီငိမ့်တော့လို့ကာဖျူတွေလည်းရုပ်သိမ်းနေဒီအိုမီခရွန်ကလည်းမဖြစ်တော့ဘူးဆိုလို့ရှိရင်ဒါပုံမှန်ပြန်ဖြစ်သွားမှာပဲ
ဟုတ်ကဲ့ဆရာဟုတ်ကဲ့အဲ့ဆိုဆရာဆရာဒီအရင်ကသတင်းမီဒီယာတွေမှာပြောထားရှိပါတယ်ဆရာဒီဟောပေါ့လေဒီဒီမိုကရေစီဖေဗရယ်ပြည်တော်စုကို9နှစ်တွင်မှာဖြစ်လာနိုင်တယ်လို့ဆရာအနေနဲ့မြင်တယ်လို့ပြောတာမျိုးရှိပါတယ်ပေါ့နော်အဲ့ဆိုအဲ့ဒီ9နှစ်တွင်ဖြစ်လာနိုင်တယ်ဆိုတာဘလို့အချက်လက်ဒီပုံမှာအခြေခံပြီးညာပြောပါလေခင်ဗျာ
ဟုတ
်ဟုတ်ကဲ့
ဟုတ်စားလေအရင်တော့ခင်ဗျာကျွန်တော်တို့ဖက်ဒရယ်လို့ပြောလို့ရှိရင်ဒါခွဲထွက်တာပဲထောက်လေးတန်းကြပါမယ်နော်ခုဆိုလို့ရှိရင်ဒါတမရော်ရောအစိုးရရောမြန်မာပြည်သူလူထုရောလည်းလက်ခံတာဖက်ဒရယ်ဆိုတာအားလုံးသဘောပေါက်သွားပြီဒီဖက်ဒရယ်ပြည်ထောင်စုမဖြစ်ဘူးဆိုလို့ရှိရင်တော့ပြည်ထောင်စုကကြည့်မငင်းချမ်းနိုင်ဘူးတိုင်းသားတွေအားလုံးတိုင်းသားတွေတော့မဟုတ်ဘူးတိုင်းဒေသကြီးတွေကလည်းသူတို့ဖက်ဒရယ်လို့ကျင်တာပဲနော်ကိုဒေသကိုတိုင်းဒေသကိုပြည်နယ်ကိုယ့်ကိုကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ပြတ်တန်းခွင့်တန်းတူရည်တူခွင့်ရေးပေါ် sharing tax sharing resource sharing အားလုံးကကိုယ့်ဒေသကိုကိုလိုချင်တယ်ကျွန်တော်အများအားပြောတယ်ကျွန်တော်ရှမ်းပြည်နယ်မှာကျွန်းတစ်တွေတစ်မာတွေကုန်တလောက်နေပါရှိနေပြီကျွန်တော်ပြည်နယ်အတွက်ဘာမှခန်းစားခွင့်မရှိဘူးเนาะခန်းစားခွင့်မရှိဘူးအဲ့တော့ကျွန်တော်တို့ကကိုယ့်ပြည်နယ်မှာเนาะထွက်တဲ့တန်စာဒတွေမြေပေါ်မြေအောက်ပြန်စားတဲ့အခွန်အခတွေနော်ကျွန်တော်တို့ရှယ်ယာတစ်ခုရဖို့တင်တယ်ဥပမာဖြင့်ကျွန်တော်ရှမ်းပြည်နယ်မူဆယ်ကုံသေးစုံတချိလေးဟာလာချင်းဆိုတော့အဲ့ဒီထွက်ပေါက်တွေနဲ့ထွက်သွားတဲ့ကုံတွေအခွန်အခတွေကျွန်တော်ပြည်နယ်ရဖို့တင်တယ်အနည်းဆုံးကျွန်တော်80ခိုင်နှုန်းလို့ရချင်တယ်နော်အလားတူပဲကချင်ပြည်နယ်မှာလည်းသူကရဖို့တင်တယ်ရခိုင်လည်းသူ့မှာထွက်တဲ့တန်စားရတယ်လေသူ့မှာ80ခိုင်နှုန်းလောက်ရဖို့တင်တယ်ကျန်တဲ့30ခိုင်နှုန်းပြည်တော်စုပေးလေဗျာပြည်တော်စုပေးလေခင်ဗျာကျွန်တော်ပြည်တော်စုမှာ14ယူနေရှိတယ်ပြည်တော်စုက30ရာခိုင်နှုန်းပဲယူ30ရာခိုင်နှုန်းယူရတော့မှ14ယူနေဆိုတော့420ရတယ်ပြည်နယ်တွေတိုင်းတွေမှာ80ရာခိုင်နှုန်းပဲရမယ်အဲ့ဒီ80ရာခိုင်နှုန်းနဲ့တို့ပြည်နယ်တို့တိုင်းဖွင့်ပြောင်းလုပ်လေတို့ရတဲ့ resource sharing tax sharing ဟာလားအကုန်လုံးမြေပေါ်မြောက်တန်စာဒါတွေအကွန်ခါတွေအားလုံးတို့ဟာတို့စီမံဖို့အိမ်တော်စုတစ်ခုမှာတာသမီတွေဟိုအိမ်တော်ခွဲလို့တယ်လို့ပေါ့သူကသူစ조사ပြီးလုပ်ကြလေဒါနဲ့ဟိုမပြည့်စုံတဲ့ပြည်နယ်ကြတော့တိုင်းဒေသကြီးကြတော့ပြည်တော်စုအဆွေအဖန်နဲ့ပြီးတော့ချိန်ပေးရမယ်လေ
အဲဆိုအခုကတော့ကျွန်တော်တို့ဒီပြည်နယ်ရောတိုင်းနယ်ရောတော့အဲ့ဒီ preference အယူဆကိုလက်ခံကြပြီဆိုရဲဆိုတော့အဲ့ဒီပုံမှာဆရာနေတဲ့ဒီငါးနှစ်တည်းမှာဖြစ်နိုင်တယ်လို့သုံးသပ်တယ်
အာဖြစ်နိုင်တယ်ဖြစ်နိုင်တယ်ဟိုကျွန်တော်တို့ကဟိုတနည်းကကျွန်တော်ဥစ္စာလေဒီကျွန်တော်တို့ကျွန်တော်တို့ကဟိုကကျွန်တော်ကဒီပါတီအစုဖွဲ့မှာ 年轻人啊，破钢厂。
好。
啊，人老少了些呢，我把五万片不叫也别奥克拉，就拿多奥克拉。
好。
啊。好。啊，那也有不敢来多奥克拉表现呢。
好。
哎，那叫那如果好多年啊，不叫也别呢，叫那说孙女的，喏，孙女了叫那表来的，哎，拍着皮囊手，屁股少了些，啊，穿件家衣了呢，俺呢到对，偏了，反正叫那说。啊，对就是，过十多呢，过十少，就那牛蛋你来看得开嘞。这样对了，比如，喏，哪个在一大广场里，阿龙，喏，一流的阿龙。那比如，平阳县里，在一大旅游区的过十来里，但不如苏亚巴黎的苏邦比如，喏，刚进产业部门的那孙呢，好了，不独立被了批起来，那这样对个孙里的东西，哪里都木，东里都木，批来的。当年呢，这个啊，底下个七千呢，三大西部没落来。
现在可能表来吃鸭子，现在路现在表来订安的，订出来照顾搬家包，你这底下里嘛家人，现在路公司就行哦，路路不路呢？
公司就行啊，苦现在可能叫表的了不？现在路话孙女都养来的还有，苦那地拉老师是地拉工老师，现在虽然那个别没。谁那个能过个嘞？我在这里在个嘞个，谁那个我这错吃的嘞？六开皮的，大妹，六多嘛，弟妹出队伍，弟弟弟，把我钱给钱也是不明白，喏，西伯爷、西周爷、半年半年出来，啊，吃了的吃了，还有弟弟看家着，啊，人多得了不分零嘞，苦弟弟看，啊，人分零比，讲出来不分零的水呢嘛。
现在可能这样的个水面下面水下啊，第一我希望那个要把这个水哦，这么水面下面说啊，啊，没有当你来干了，没有水泥嘛，后面你来干了没有搞嘛了，但我不如工厂们你稍微减把位，
不行的，好。苦老老太了，我嘛东苦苦些嘛嘞，啊，所以呢，咱们这苦，好啦，那个要把的苦，也有的苦，东不熟悉嘛，但没苦叫那水泥的啦，那个要把的收破呢，收呀呢，咱们罗呢，大概心里的。这个人家第一个拉货路的，我叫他来，我第二天没叫他来中山来了嘞。叫他来，比如看有的时候，我不，哦，叫他说年轻人多少些 ，FBNCC 我对不，我叫他中山来。他们，我啊，我得了个，得了刚才话丢皮嘛些来嘞。各位批的路叫他说丢皮有多少面的，得了来拉路面的，吃多少皮的，喏，这里 FBNCC 的。我的时候看的不过来叫做吃他的都是来来看的叫做对不对叫做对面这个叫做把这个比度路途比度数据年前大家空调都在播的
那是啊过去你们用了去年的那个这些 DC 比不卡的阿龙从你不对所以是啊不都有不用要带东西吗那些
啊这个叫做带东西了啊弟弟那啥个收押个，代表今年一千部比都流出来，喏，啊，在五万四千五，搞个上小铺都嘛加完 100% 去嘞，也也个要比起来都搞个不一样嘞，比都流出来，既然啥个叫你啊嘞，喏，叫你，俺那里么叫昂，第二五百收木木西部的都啊，今年一千啊，再有啊，今年一千部啊都嘛加完去嘞，等你来做哪位？哎，那个第二个老板，第二个老板老板叫什么？戴忠清的，啊，第六第二第十六些，这都标的那厂的菜刀，我就手机标的嘞，那厂的菜刀，俄罗斯那嘛一个外路没说，他妈批到没嘞，他妈批到没嘞，还说啊，第二个一个外批来的十六些，巴黎的阿龙文变路亚嘞，巴黎的阿龙文变路亚的。在那里嘞，变路亚了呗，都把地方拆帮忙拆掉了，好了没啦？那是我们变路亚的，那里这一家 all inclusive 拆了没？那啊，说比如越高的，啊说这些拆了的就是那些家，你一张到没了，兄弟，哎喽，我说看有没吧嘞，哎喽，有几米吧天
？OK， 好给吧，先接受土地嘛嘞，我给拆了没？好。
ကိုမိုးစောတွေ့ဆုံမိမြန်ခဲ့တာပါခင်ဗျာဒီအမေရိကန်တန်ကနေတနေ့ကနေ့ညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးတော့ပါမယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bernice app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bernice လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bernice app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။တရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းတင်းငွေငွေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြမပေးစာများကန္တသတင်းတွေကတုတ္တအစီအစဉ်နဲ့ကမ္ဘာတလွားကထူးခြားဆန်းပြတဲ့သတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာပါပထမဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းနဲ့စကြရအောင်ပါဒီသွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်ဝန်အနေနဲ့ပုံမိုအားထုတ်ဖို့လိုအပ်နေတဲ့မြမရေးအကြောင်းဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နီယာကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေကမ္ဘာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခုတည်းပုံမအားထုတ်ဖို့လိုအပ်နေတဲ့မြမအရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအေယာဝတီသတင်းဌာနကဒီမိုကရေစီညွှန်းငိမ့်တွင်မြောက်ကိုရီးယားအောက်မြန်မာပြည်ရောက်လို့ခေါင်းစဉ်ပေးက2022 February 16 ရက်နေ့ကရေးသားပါတယ်Economics Intelligence Unit EIU ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာအရဒီမိုကရေစီညွှန်းငိမ့်မှာ2021ခုနှစ်အတွင်းကမ္ဘာပေါ်ရှိနိုင်ငံများနဲ့မြန်မာနိုင်ငံဟာမြောက်ကိုရီးယား၊အာဖဂန်နစ္စတန်တို့နဲ့အတူဇယားရဲ့အောက်ဆုံးမှာကျရောက်နေပါတယ်။ EIU ကနိုင်ငံပေါင်း168နိုင်ငံကိုလေ့လာဆန်းစစ်ခဲ့ရမှာဒီမိုကရေစီကျင့်သုံးမှုအနည်းဆုံးနိုင်ငံများအဖြစ်မြောက်ကိုရီးယားကအဆင့်165မြန်မာက166နဲ့အာဖဂန်နစ္စတန်က169နဲ့ဇယားရဲ့အောက်ဆုံးမှာပေါ်ပြထားပါတယ်မြန်မာနိုင်ငံဟာစစ်တပ်အာဏာမသိမ်းခင်2020ခုနှစ်ဒီမိုကရေစီညွှန်းငိမ့်မှာအဆင့်135ရှိခဲ့ပါတယ် EIU ကဒီမိုကရေစီစနစ်ညွှန်းငိမ့်ကိုတိုင်းတားရမှာအချက်5ချက်နဲ့တိုင်းတားတယ်လို့သိရပါတယ်အဲ့ဒီအချက်တွေကတော့ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ဗဟုဝါဒအစိုးရလုပ်ငန်းလည်ပတ်မှုနိုင်ငံရေးရာပါဝင်ဆောင်ရွက်နိုင်မှုအခြေအနေဒီမိုကရေစီအလေးအထနဲ့ဒီလိုလူတို့လွတ်လပ်ခွင့်တို့ပဲဖြစ်ပါတယ်ဒီမိုကရေစီအကြုံထိတ်တန်းဆယ်နိုင်ငံစီးရင်မှာတော့နော်ဝေးနယူးဇီလန်ဖင်လန်ဆွီဒင်အိုက်စ်လန်ဒိန်းမတ်အိုင်ယာလန်ဩစတြေးလျနဲ့ဆွစ်ဇာလန်တို့ပါဝင်တယ်လို့ EIU ရဲ့အစီရင်ခံစာကိုကိုးကားပြီး ARD သတင်းဌာနကရေးသားထားပါတယ
်ဒီမိုကရေစီနဲ့လူ့အခွင့်အရေးစံနှုန်းတွေရဲ့အခြေခံအကြုံအခွင့်အရေးဟာလွတ်လပ်စွာပြောဆိုရေးသားထုတ်ဖော်ခွင့်ပဲဖြစ်ပါတယ်ဒါကြောင့်မီဒီယာလွတ်လပ်ခွင့်ဘယ်လောက်ရှိတယ်လဲဆိုတာဟာလေဒီမိုကရေစီအခွင့်အရေးဘယ်လောက်ရှိတယ်လဲဆိုတာနဲ့ဆက်စပ်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာတွေကြုံတွေ့နေရတဲ့အခြေအနေကို VOA မြန်မာပိုင်းစီစဉ်မှာ2022ခုနှစ် February 16ရက်နေ့ကပဲစစ်အာဏာကိုရင်ဆိုင်နေကြရတဲ့ပြည်သူသတင်းတောက်များဆိုတဲ့ခေါင်းစဉ်နဲ့သတင်းတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲ့ဒီတရင်မှာစစ်တပ်ကအာဏာသိမ်းပြီးတစ်နှစ်ကျော်ရေရောက်လာချိန်မှာတရင်လွတ်လပ်ခွင့်တွေလည်းတချိန်တိုးကျဆင်းနေပါတယ်။ယာနဲ့ချီတဲ့တရင်သမားတွေအဖမ်းခံရတာလည်းရှိတယ်လို့အသက်ခံရသူတချို့လည်းရှိခဲ့ပါတယ်။တရင်ဌာနအတော်များများကလည်းစစ်ကောင်စီကပိတ်သိမ်းခဲ့တာပါလို့ဖော်ပြထားပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျရစ်ရဲ့ပြောဆိုချက်အရပြီးခဲ့တဲ့12လတာကာလအတွင်းအဖမ်းခံရတဲ့သတင်းတောက်ဥယျာဉ်ထဲမှာအမျိုးသမီး12ဦးပါဝင်ပြီးစုစုပေါင်း146ဦးရှိတယ်လို့ဖော်ပြထားပါတယ်။ Reporting ASEAN အဖွဲ့ရဲ့အဆိုအရတော့သတင်းတောက်122ဦးအဖမ်းခံခဲ့ရတယ်။အဲ့ဒီထဲက48ဦးဟာယနေ့အထိဖမ်းဆီးခြင်းကိုခံနေရပြီး16ဦးဟာစွဲချက်မျိုးစုံနဲ့ပြစ်ဒဏ်ချမှတ်ခြင်းခံထားရတယ်တအူးတည်ဆုံခဲ့တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်လည်း RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းတောင်များအဖွဲ့ကနိုင်ငံပေါင်း180အနက်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုအဆင့်140လို့သတ်မှတ်ခံရခြင်းဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာဒီမိုကရေစီအခွင့်အရေးတွေစိတ်သုံးလာတယ်လို့မီဒီယာလွတ်လပ်ခွင့်ဟာလည်းအစိုးဆုံးအခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုနိုင်ပါတယ်။ဒါ့အပြင်နိုင်ငံအနှံ့တိုက်ပွဲတွေပေါ်ပေါက်လာပြီးပြည်ရင်းစစ်ပုံမှုကျယ်ပြန့်လာခဲ့ပါတယ်။အထူးသဖြင့်စကိုင်းတိုင်းမကွေးတိုင်းချင်းပြည်နယ်တရားပြည်နယ်နဲ့ကရင်ပြည်နယ်တို့မှာတိုက်ပွဲတွေပုံမှုပြင်းထန်ခဲ့ပြီးတိုက်ပွဲတွေနဲ့လွတ်မြောက်ရာကိုရှောင်တိမ်ကြရတဲ့စစ်ပေးရှောင်အရေးအတွက်ဟာလည်းတဖြည်းဖြည်းပိုတိုးလာနေပါတယ်
။ 2017年5月25日，苗民南岸路一夜，那三伢子哈，深夜末的都是批内滩亚门，路一夜十里塘外哈，路大金山那头头的，一包工具的路阿里面，十里塘路一夜下来，东东那当岸的雷登地起来难的，大兵，路工古木别的那，木有水瓦工作木机出来的别的那，得扩充木，江面的大土扩充木啥的别的那对下来，薄膜结冰了你的，阿里路去尼嘛。 古北有个隔壁过来人山人海的路，比个嘞，前头来一个东山的烟尼个，古拉的么个也得人头边界的库嘛，明马那个去尼个破边查吧嘞。第一车来对个，明马那个也来去去尼哈，白老天阳所言子也讲你的来数那个，用边尼吧嘞。大将嘞，古拉的么个也，那场那三年前头来一个，那十七年的人头边界的库嘛，如果有三样搞不起那面积，没些把起来个。
阿古路所言的即带动标价改大，对呀吧嘞？你们那个马路宽也难，democracy变来现代内部多难，现在这家路宽也超跑木嘞，原本内山木九路内头的个，也有内部单位看水部，地价是卖上元木的个，也得去楼价也卖一千，要你比路，地大人呢，地大人比巴个，所以阿瑞个哟，西巴伊龙岩的个吧，怎么带动起马嘞？
后来后巴嘞？ 明马那个嘛，也得几年，人生路上不路安尼那个，谁家是木苗的江畔木堆家长不吧？毕竟，也把路安尼的，路大金山那头头的，过年里路安尼都里头，阿面上背部南部吧。第个啥路上也南部少人，过了这么个，阿西阿巴文，南安那个阿丹湾那里呢，所以不办内容，必定收下内容呢，没弄老多把不。来对家的也有上元木的，地里阿土铺路安尼把比。 大家，卢坤也搞不清那面积，没些把起来也不要加结果呗，国家比表扬没输赢，别么九龙之类一年呢，别单位干的跟路里的面旮旯八楼，你妈那个的年一数着，谁个人报名路骗你吧里面，现在哈，都罗楼开的面对对，大王有大王看嘛的，面嘛也啊，谁十六幺八没，卢瑞家嘞，大哥呗，当送你家的，别讲吧嘞，看面。
今天的更新比较明朗，帮你比较能力批发与多少些那些，比如一个伊朗的多少些那些比较容易，因为比如一个伊朗的那些比较容易，那确定的，那些人家啥一个，你妈比较比较容易，是些哪里偏差比较容易些？啊，可以用多少些那些，那确定的，那啥子嘛哩？那那说的Facebook刚办新号，别个人内部比较接受的嘛哩？ 他在山上旅游的人拿汤里头嘛，叫来路，人问到话的线路，啥一来话的？你们发现呢？马来西亚、缅甸话，所以多少些地方，比如一个缅甸拿汤，阿边的话的，比如一个外头的阿龙，在马来西亚那家话子路嘞，苏丹比来话的。你们有特殊的多少些阿龙？缅甸话比如一，这拿的青岛线路吧，突然的也没的青岛话的，其他人呢就是单纯的阿的 PDF 页文的都拿汤去了吧。
现在让你认识了，每当初呢都啥的年龄乱了吧？别，这哪个这些牛奶的个越来越多越高啊！比如外头的外头的人呢，就你妈毕竟年年买几路，是当比了吧？一通方出来多少钱啊？嘞，闽南老爷等我为点什么呢？我叫人大爷点家母肉再摆。比如一个伢过来的时候，不老老瘦瘦，那么讨厌的，这苦苦路呢都看上眼的，阿妈跟别的发表的，这哪啥个钱没掏完的，是不？ 这钱都不涨了了吧？都讲棉麻皮都比大鱼赚八路来钓了哇！好给吧？都落落跌倒呢，这差都来洗完了。以前农啊啥的嘛嘞，这嘛偏比较撇个白布娃哩。而且开开张，对着钱看那个些太阳娃哩路，过年没出涨太阳，没人得钱哩，身边人，哈喽拿汤拿家娃子路，是涨比你们娃哩。
ဒီကနေ့ညမှာစီစဉ်မှုဖြစ်တဲ့ကျွန်တော်ဇောင်းဝိုင်းလိုင်းကဆောင်ရွက်ပေးတော့မှာပါဒီကနေ့တော့တင်ဆက်ပေးတဲ့စာမတော်ပုံနဲ့ပတ်သက်လို့အမြင်မဖော်ပြပါနဲ့ဆိုတဲ့သတင်းရှင်သူရဲ့အမြင်ကိုရေးလာတာလည်းဖော်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းတနှစ်ပြည့်နှစ်ပတ်လည်ဖြစ်တဲ့ဖေဖော်ဝါရီလတရနေ့တော့ကတင်ဆက်ပေးခဲ့တဲ့အစီအစဉ်ဖြစ်ပါတယ် မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတနှစ်ကြာလာတဲ့အချိန်မြန်မာပညာရေးကဏ္ဍတည်သည်တာထိခိုက်လာနေပြီးတော့ဒါမဲ့နှစ်တည်းအတွင်းမှာနယ်လန်ပြန်ထုဖို့အတော်ရုန်းကန်ရလိုက်အောင်မယ်လို့ပညာရေးဝန်ထမ်းတွေနဲ့ကြောင်းသားမိဘတချို့ကတုံ့သက်ကြတာပါဒါလိုမျိုးအာဏာသိမ်းတနှစ်ပြည့်တုံ့သက်ချက်တွေကိုကိုညံဝင်းအောင်စူးစီးတင်ပြခဲ့တာမှာသရရှင်တယောက်ပြန်ပြီးတော့ရေးလာတာမှာတော့ပညာရေးနေ
ဒီမှာဖြစ်နေတာတွေတခုပြောပြသည်မန္တလေးတက္ကသိုလ်ဘွဲ့လွန်အင်္ဂလိပ်စာသင်ကြားရေးဒီပလိုမာသင်တန်းကဆံမွဲဖြေဖို့နှစ်ပါးသာကြံနေပါသေးတယ်ကိုပြေကြောင့်နားခဲ့ရကနေဆရာနာတင်လိုက်တာပေါ့ဆက်မဖြေရသေးပါဘူးဒါပေမဲ့ပြီးခဲ့တဲ့2027မှာအောင်စင်းထွက်လာပါတယ်အကြမရှိတန်းလုံးကျောင်းအောင်ပါတဲ့အောင်သူအလုံးကိုလည်းမဟာဝိဇ္ဇာတန်းဝင်ဝင်ဆံမွဲဖြေဆိုခွင့်ပြုခဲ့ပါတယ်အဲ
ဒီအနာသိမ့်ပြီးတဲ့နောက်မြန်မာပညာရေးခဏတည်စသာထိခိုက်လာနေရပြီးတော့တော်တော်လေးပြန်ပြီးတော့နယ်လန်ထုံးနိုင်မှုစူးစမ်းရအောင်မယ်ဆိုတဲ့အခြေအနေကိုဒီတော်ရရှင်ရဲ့စာကထင်ရှားစေပါရဲ့
မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်ကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုလည်းဆက်ပြီးတော့တင်ဆက်ပေးသွားကြပါမယ်။မြန်မာနိုင်ငံကအစီအရေးပြည်ပခါတွေကြောင့်ပြည်သူတွေတော်တော်အထင်အရှားနေရပါပြီဆိုတော့ရေးလာတဲ့တော်ရရှင်ဟဲလန်ကတော့
အတက်တွေကြွေးရအောင်မယ်ပဲထင်လို့တရမစိမအေးဘူးတစ်ဖက်ဖက်ကနားကြိုင်ကောင်းတော့မယ်ထင်ပြီပစ္စည်းကုန်တော့မယ်ပြုပြင်မရဖြစ်ကုန်တော့မယ်တခုခုအမြန်လုပ်ကြပါတော့တောင်းပန်ပါတယ်နှစ်ဖက်လုံးကိုတောင်းပန်တာပါဒီစားကိုအတန်နှင့်ပေးစေချင်ပါတယ်ရောက်လာတော့မသိပါဘူးတဲ့ဟုတ်ကဲ့ပါဟဲလန်ကြီးမက်ဆင်ဂျာကရေးပို့လာတဲ့စာတွေကျွန်တော်တို့လက်ခံရရှိပါတယ်နော်သူကထူးရင်တည်းရဲ့အမေရဲ့တခြ ဲဒေါ်ရရှင်တယောက်ကလည်းအမေရင်တခြင်းလေးပဲတောင်းထားတာပါနော်ကျွန်တော်တို့အချိန်အခက်ခဲကြောင့်တခြင်းခံတာကိုရပ်ဆိုင်းထားရပါတယ်ရှင်နောက်ဒေါ်ရရှင်တယောက်ကတော့နောက်တစ်ပတ်ပေးစာပြင်စာအစီအစဉ်မှာကျွန်တော်စာလေးကိုစောင့်မျှော်နားဆင်နေပါမယ်ဆိုရဲဒေါ်ရရှင်ထူပြည့်အောင်ပါသူကတော့
မင်းအောင်လိုင်ကတော့ဥပဒေအထက်မှာမြေသူများမရှိเสียလို့ပြောထားပေမဲ့စန္ဒပြလူငယ်တွေကိုတန်းတန်းနဲ့ခေါင်းတဲတဲ့ပြစ်ကားနဲ့နောက်ကနေတိုက်ပုံမအမျိုးမျိုးချဖမ်းဆီးတပ်ဖြတ်အဲ့ဒါကိုသူတို့ကစူပူမှုလုပ်လို့လို့တဲ့တနေရာမှာလူ၅ယောက်တဲ့ပိုဆူးလို့တဲ့ဒါပေမဲ့သူတို့ကိုထောက်ခံအားပေးတဲ့သူတွေကြတော့စူပူယုံမကတနေရာမှာလူ၅ယောက်မကရဲတွေစစ်သားတွေကပါလုံခြုံရေးယူထားပေးလိုက်သေးတယ်ဒါဥပဒေအထက်မှာမြေသူမှမရှိတာလားလို့ကျွန်တော်မေးကျင်ပါတယ
်ဥရေထက်မှာဘယ်သူမှမရှိဘူးလားလို့မေးကျင်ပါတယ်ဆိုရဲမေးခွန်းနဲ့အတူနောက်တစ်ချောင်းကိုတော့ VOE ကအစဉ်ပြေမှဖတ်ကြားပေးစီကျင်ပါတယ်တဲ့အဲ့ဒါကဥရေထက်မှာဘယ်သူမှမရှိဘဲနဲ့သူပြောထားတဲ့စကားလုံးပေါ့လေအဲ့ဒီအကြောင်းအရာအဲ့ဒါရှိနေတာလားလို့မေးကျင်ပါတယ်တဲ့ဟုတ်ကဲ့ပါကိုထူးပြည့်အောင်ပြောသလိုပဲကျွန်တော်တို့တော့ဒီနောက်တစ်ချောင်းကိုအစဉ်မပြေလို့မဖတ်ပေးလိုက်တော့ပါအောင်နော်VOA 1တို့သားတွေအားလုံးကျန်းမာချမ်းသာကြပါစေ။ကျွန်တော်တို့မြန်မာနိုင်ငံကြီးလည်းအမြဲတမ်းကျန်းမာလာစေချင်ပါပြီတဲ့။ထပ်တူဆန္ဒပြုပါရစေ။နောက်ထပ်သောရရှင်တယောက်ရဲ့စာကိုဆက်ပြီးဖော်ပြပေးချင်ပါတယ်။သူကတော့မင်္ဂလာပါကျွန်တော်ရဲ့အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးရေးလာတာပါ။စစ်ကောင်းဆောင်တွေထင်တိုင်းကျင်းနေတာကို PDF လူငယ်တွေရရလက်နေနဲ့ခုခံတိုက်ခိုက်ပေးနေပါတယ်။အဲ့လူငယ်တွေကစကားစကားတိုက်လျင်နေအမြောက်ကြီးတွေနဲ့အနိုင်ကျင့်ပြစ်ခတ်နေတာအင်အားကြီးနိုင်ငံခေါင်းဆောင်တွေကတားပိုင်ခွင့်မရှိတော့ဘူးလားတဲ့သိကြပါရဲ့ကျေးဇူးပြုလို့ဖြေပေးပါတဲ့ဟုတ်ကဲ့ပါဟိုအရင်စာတွေမှာလည်းတော်ရရှင်တွေမေးထားတာရှိပါတယ်ဒီမြန်မာနိုင်ငံကအရေးကိစ္စကိုနိုင်ငံခြားကဝင်ပြီးတော့ဂိုင်တွေဖြေရှင်းလို့မရဘူးဆိုတာကိုပါဟုတ်ကဲ့ရေဘူးရပြောရမယ်ရှင်တော့တိုင်းပြည်တစ်ပြည်ရဲ့ပြည်တွင်းရင်းကိုတခြားနိုင်ငံတွေမြန်မြန်ဆန်ဆန်ဝင်ရောက်ဆွဲဖက်ရေးယူတာမျိုးလုံးလုံးမရပါဘူးเนาะဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တဲ့သူတွေကိုတေချာမေးပြီးတော့တေချာလေးနောက်ပိုင်းမှာဖြေသွားပေးပါမယ်ပထမအကြိမ်စာရေးလိုက်ပါတယ်အကောင့်တော်မဖော်ပြပါနဲ့လို့ရေးလာတယ်နောက်ထပ်သောရရှင်တစ်ယောက်ကတော့ Saka Saga, and Yujiga Kamantazlo, Pobido, Jenna Pinelazlo, Piambrale, Sanavari, Tamil and Nalawa in the Yeni, the Anade Nipale Nigaro, the Mind Regime Niva, then it by Mabidri Alo Niva, Powing Gezalo, Saka San, Loma, Shonen, Toyawai, Supio, the Dora Shindia, Anade Nipale, Yaman Yama, and then it by Jimba Girane, Patipio, Shilavari. ဒီကနေ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာရင်ဗီဒီယိုမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရင်းရှင်းဖွင့်စာရင်းနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနဲ့ညာပိုင်းနဲ့တင်းနာနဲ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဗီဒီယိုကနေဖတ်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုက်နားဆင်နိုင်ပါတယ်။ဖွင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို
မိုင်းတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။အခုဆက်ပြီးတော့သတင်းများကသုတအစီအစဉ်ကိုတင်ပြပေးပါအောင်မယ်။နိုင်ငံတကာကသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘုသုတရရစေဖို့မဉ္ဇဉ်ညိုလင်းတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့လူ့အခွင့်အရေးဒီမိုကရေစီတရားမျှတမှုတ
And destabilizing accumulation of small arms and light weapons and their ammunition remain.
Arms and Magulu, Yosu Nitare, Lenna Gongremu, Pepinago, Nanganaka, Nintan Yine, Lunjungi, Adrejuebi, Lu Atene, Amine, Soyam Hote, Tempe, Puezi Rigu, Pilo Javare. Dilo Yu Sangyam Hurego, Gula Tameka, Bawi, Uyopa Tameka Lu, American Piyansu Lu, Democracy Ne Lu Kunyepo, Litare, Puezi Chirune, Eaji Nanganriga, Amyasong Lo Sang Javare. အဲ့ဒီလိုလက်နက်ကုန်သွယ်မှုကိုပိတ်ပင်မှုတွေပြုလုပ်ဖို့အတွက်လည်းငြိမ်းချမ်းရေးလုပ်ငန်းရှင်တွေကိုလှုပ်ဆောင်နေကြတယ်အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတွေကဖိအားပေးတိုက်တွန်းကြတာပါတစ်ထောင်၉၉၀ခုနှစ်နောက်ပိုင်းတွေမှာနိုင်ငံတချို့ကိုဒီလိုလက်နက်ကင်ကုန်သွယ်မှုပိတ်ပင်တမ်းနဲ့ရေးရင်မှုတွေပိုပြီးတွေ့မြင်လာပါတယ် စစ်ပရီးလို့ခေါ်တဲ့အစိုက်ပီအာရိုက်စတော့ဟိုးနိုင်ငံတကာငြိမ်းချမ်းရေးအဖွဲ့ကြီးရဲ့စီးရင်စရာတွေအရာကုလသမဂ္ဂကနေလက်နက်ကုန်သွယ်မှုပိတ်ပင်ထားတဲ့နိုင်ငံနဲ့လက်နက်ကိုင်အဖွဲ့အစည်းတွေကတော့တာလီဘန်နဲ့တာလီဘန်အုပ်ချုပ်တဲ့အာဖဂန်နစ္စတန်စင်ထရယ်အာဖရိကန်ရီပပ်ဘလစ်ကွန်ဂိုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေအီရန်နိုင်ငံအီရတ်ကအစိုးရမဟု ီပုဂ္ဂလာတွေနဲ့အဖွဲ့အစည်းတွေလေဗလုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေလီဗျားနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ မြောက်ကိုရီးယားနိုင်ငံ၊ဆိုမာလီယာနိုင်ငံ၊တောင်ဆူဒန်၊ဆူဒန်နိုင်ငံဒါဖောဒီသားကလက်နက်ကင်အဖွဲ့တွေ၊ယေမန်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကင်တပ်ဖွဲ့တွေပဲဖြစ်ပါတယ်။ကုလသမဂ္ဂလိုပဲ EU ဥရောပသမဂ္ဂကလက်နက်ကုန်သွယ်မှုပိတ်ပင်ထားတဲ့နိုင်ငံတွေနဲ့လက်နက်ကင်အဖွဲ့အစည်းတွေလည်းရှိပါတယ်။အဲ့ဒါတွေကတော့ Al-Qaeda, Taliban, Belarus နိုင်ငံ Central African Republic တရုတ်နိုင်ငံကွန်ဂိုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေအီဂျစ်နိုင်ငံအီရန်နိုင်ငံအီရတ်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေလေဘနွန်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေလစ်ဗျားနိုင်ငံမြန်မာနိုင်ငံမြောက်ကိုရီးယားရုရှားဆိုမာလီယာတောင်ဆူဒန်ဆူဒန်ဆီးရီးယားဗင်နီဇွဲလားယီမင်နဲ့ဇင်မာဘွေနိုင်ငံတွေဖြစ်ပါတယ်EU အနေနဲ့မြန်မာနိုင်ငံကို1992ခုနှစ်ဇွန်လ29ရက်နေ့ကတည်းကဥရောပကောင်စီရဲ့ပြဋ္ဌာန်းချက်နဲ့အရေးယူပိတ်ပင်ထားတာပါအမေရိကန်ပြည်အောင်စုကတော့တရုတ်နဲ့ဂျူဘာနှစ်နိုင်ငံကိုလက်နက်ကုန်သွယ်ရောင်းဝယ်ခွင့်ပိတ်ပင်ထားပါတယ် UK ကတော့အာဂျင်တီးနားနိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ပင်ထားပြီး OSCE လို့ခေါ်တဲ့ဥရောပသမဂ္ဂရဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတော့အာမေးနီးယားနိုင်ငံနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ပင်ထားပါတယ်။ဒီလိုဒီမိုကရေစီရဲ့လူ့အခွင့်အရေးနဲ့တရားမျှတတဲ့ဥပဒေစိုးမိုးမှုမရှိတဲ့အတွက်လက်နက်ကင်ကုန်သွယ်မှုရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့နိုင်ငံတွေထဲမှာပါဝင်တဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတွေကလက်နက်ကုန်သွယ်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ကြားကပဲကမ္ဘာပေါ်ကလက်နက်ကုန်သွယ်မှုပမာဏအများဆုံး10နိုင်ငံထဲမှာပါဝင်ပါတယ်။EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ရုရှားဟာကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်နှစ်မှာရှိနေပြီးအမေရိကန်နဲ့ EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့တရုတ်နိုင်ငံကတော့ကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်ခုနှစ်မှာရှိနေတာပါရှင
်။မညညလေးစီစဉ်တည်ဆက်တဲ့သတင်းတွေကတုဒ္ဒအစီအစဉ်ကိုနားဆင်ကြကြတာပါခင်ဗျာ။ခုဆက်ပြီးတော့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းတွေကိုတင်ပြပေးပါဦးမယ်။ဆော်ရီအာရေဗျာနိုင်ငံမြို့တော်ရီယတ်မှာဇွန်ဘီတွေဗမ်ပါယာတွေသွေးဆုပ်ဖို့ကောင်းနေတဲ့ညသာစားနိုင်တဲ့စားသောက်တန်တစ်ခုကိုဖွင့်လိုက်ပါတယ်။ဟောင်ကောင်မြို့မှာကမ္ဘာအလေးချိန်အများဆုံးနဲ့တန်ဖိုးအကြီးဆုံးအပြာရောင်စင်ကြီးတစ်လုံးကိုဆော်တဗီလေလံဌာနကလေလံတင်ရောင်းချဖို့ရှိပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကိုငင်းကြတဲ့မခင်ဖြူချွေးတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
ဆော်ရီအာရေဗျာနိုင်ငံမြို့တော်ရီယတ်မှာဇွန်ဘီတွေဗမ်ပါယာသွေးဆုပ်ဖုတ်ကောင်တွေနဲ့ညတာစားနိုင်တဲ့စားသောက်ဆိုင်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ဒီစားသောက်ဆိုင်ရဲ့နာမည်ကတော့ Shadow ဆိုနာမည်ပေးထားပြီးတော့စပွဲတွေနားမှာလည်းအယိုးကောင်းတွေသွေးတွေကိုခင်းကျင်းထားပါတယ်။ဆိုင်ဝန်ထမ်းတွေကလည်းဇွန်ဘီပုံစံဗမ်ပါယာသွေးဆုပ်ဖုတ်ကောင်ပုံစံတွေဝစ်ဆင်ပြီးဆိုင်ကိုလာရောက်စားသုံးကြတဲ့သူတွေကို6လန်တာတွေနဲ့လုပ်ပါတယ်။ Shadow ဆွေးနိုင်ငံတစ်ခုဖြစ်တဲ့ဆော်ရီနိုင်ငံရဲ့ပုံရိပ်ကိုတိုးတက်အောင်လုပ်ချင်တာကြောင့်အခုလိုဆိုင်မျိုးကိုဖွင့်ထားတာလည်းဖြစ်ပါတယ်။ Sorry အင်ရှိမင်းသားမိုဟာမက်ဘင်ဆယ်မန်က2019ခုနှစ်ကတည်းကပြုပြင်ပြောင်းလဲရေးတွေစတင်ခဲ့ပြီးတော့2020ခုနှစ်မှာလည်းကမ္ဘာလက်ခီးသွားတွေလာရောက်ခွင့်ကိုလည်းဖွင့်ပေးခဲ့ပါတယ်။အရင်တုန်းကတော့ Sorry နိုင်ငံသားတွေအနေနဲ့အခုလိုဖျော်ဖြေရေးမျိုးကိုခံစားကြရင်နိုင်ငံသားကိုတွားရပြီးတော့အခုနောက်ပိုင်းမှာတော့နိုင်ငံအတွင်းမှာပဲရုပ်ရှင်ုံတွေနဲ့အမျိုးသားအမျိုးသမီးရောချီလို့ရတဲ့ဂီတပွဲတွေကိုပါကျင်းပလာနိုင်တာဖြစ်ပါတယ်ရှင်။
ဟောင်ကောင်မြို့မှာကမ္ဘာအလေးချိန်အများဆုံးနဲ့တန်ဖိုးအကြီးဆုံးအပြာရောင်စင်ကြီးတစ်လုံးကိုဆော်တဗီလေလံဌာနကလေလံတင်ရောင်းချဖို့ရှိပါတယ်။ဒီစင်ကြီးကို2021ခုနှစ်ကတောင်အာဖရိကကိုလီနန်မိုင်းတွင်းမှာတူးဖော်ရခဲ့တာဖြစ်ပြီးတော့ရှားပါးတဲ့အပြာရောင်စင်ပွင့်ကြီးတစ်ပွင့်လည်းဖြစ်ပါတယ်။အလေးချိန် 15 ကာရက်ကျော်ရှိပြီးတော့အတွင်းပိုင်းမှာလည်းအနာအဆာမရှိပဲစင်ကိုဖြတ်တောက်ထားတာကလည်းအဆင့်ကလေးတွေနဲ့ဖြတ်တောက်ထားတာကြောင့်စင်ရဲ့အယောင်ဟာတောက်ပနေတယ်လို့ဆိုတဲ့ဘီရဲ့အယောင်ဒါရိုက်တာ Frank Everett ကပြောပါတယ်အမေရိကန်ကျောင်းမြတ် Institute GIA ကလည်းဒီစိန်ကို Fancy Vivid Blue လို့အဆင့်အမြင့်ဆုံးသတ်မှတ်ထားပြီးတော့ဒီလိုအဆင့်ရတဲ့အပြာရောင်စိန်ကတိရခိုင်နှုန်းအောက်ထက်နေပါတယ်ဟောင်ကောင်မြို့မှာ April လကျရင်ဒီစိန်ကိုလေးလံတင်ရောင်းချတဲ့အခါအမေရိကန်ဒေါ်လာ48တန်းထက်မနည်းရဖို့လဲခန့်မှန်းထားပါတယ်2015ခုနှစ်တုန်းကဆိုတဲ့ဘီဂျနီဖာလေးလံဌာနက Blue Moon of Josephine ဆိုတဲ့စနစ်ကားရရှိတဲ့စိန်လုံးကြီးကိုအမေရိကန်ဒေါ်လာ48တန်းခွဲရခဲ့ဘူးတာကြောင့်ဈေးအမြင့်ဆုံးရတဲ့စိန်ဆန်ချိန်ကိုချိုးထားပါတယ်ခင်ဗျာ
။ကိုလံဘီယာနိုင်ငံမှာပြီးခဲ့တဲ့တနင်္လာနေ့ကဖလော့စ်လို့ခေါ်တဲ့သရဝါဒကောင်ကိုဂျက်ကျိုးပေါ်ကနေဂျက်လိုက်မဲ့အန်ရီကကယ်တင်လိုက်နိုင်ပါတယ်။တောင်အမေရိကနဲ့အမေရိကအလဲပိုင်းမှာတွေ့ရလေရှိတဲ့ဆလော့သာ
โน้ตได้ตระวามิวพิจิพิจิเนนิโลชาเรตระวามิวพิจิบาร์เรตาราซามิวเงลิกาเตจูโบมาสโลสูโรโคลัมเบียเลสิกงมันีอีพีเอ็มกาวินันอุกาเกตินเกราบาซาไลมาโรสโลสกาเจ้าปีอเวกูทวีตัวเกบิเมเลนับไปมาวินันพิจิตูวิกเตอร์ฮูโกลูเปสกาพิจิเอพิโอสุเรตเวนอสโอมาตูโชบิเรตเบียซิโอกันเซเกบาร์เร
မင်းနဲ့ဆက်ကြတဲ့ဒီအဖြစ်အပျက်ဒီနောက်ဆုံးမှာတော့စလော့ကိုဖိဖိချင်းနဲ့ကဲတင်နိုင်ခဲ့ပြီးကြောရဲကိုပြန်လွတ်ပေးနိုင်ခဲ့ပါတယ်ရှင်မက္ဆီကိုနိုင်ငံမက္ဆီကိုစီတီညိုရောမှာအယောင်မဲမဲဖရက်ဂျီတီအက်စလော့လို့ခေါ်တဲ့တပ်တော်ဝါဆက်နှစ်ကောင်လောက်ကိုအခမ်းအနားနဲ့ဘေးမဲ့လွတ်တဲ့ပွဲကျင်းပခဲ့ပါတယ်အက်စလော့တပ်တော်ဝါလေးတွေကိုစုချီမီကိုဂေဟာမူရင်ကြီးတွေ လေးတွေဟာမြို့တုံးမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာကြောင့်မက္ကဆီကိုစီးတီးမြို့တော်ကမြို့နယ်6ခုကအုပ်ချုပ်ရေးမှုတွေပေါင်းပြီးထိန်းသိမ်းမှုအတွက်အခုလိုဘေးမဲ့လွတ်ပွဲကိုစီစဉ်ခဲ့တာပါ Aslot တပ်တော်လေးတွေဟာဟာဒပိုင်း၅ဒပိုင်းတပ်တော်လေးတွေဖြစ်ပြီးတော့အရေးပြားကနေအောက်ဆီဂျင်စုပ်ယူနိုင်တယ်လို့သူတွေတီတွေကတွေးရှိထားသလိုသူတို့ရဲ့လက်တွေခြေတွေပြက်သွားရင်လည်းသူ့ဘာသာသူပြန်ပေါက်နိုင်တာကြောင့်သူတို့ရဲ့မျိုးရိုးဗီဇကိုစိတ်ဝင်တစားလေးလာသူတွေလည်းများလာနေပါတယ်။အရေးပြားကအောက်ဆီဂျင်စုပ်ယူနိုင်တာကြောင့်လည်းညဉ့်ဉန်းရေတွေဟာသူတို့ကိုထိခိုက်စေတာပါ။မက္ကဆီကိုအက်ဆက်တွေရဲ့ဒဏ္ဍာရီထဲမှာတော့ပုံကန်တဲ့နတ်ဖျားဇိုးလော့ဟာအဲ့ဒီအက်လော့တပ်တော်ပုံစံဖန်တီးပြီးသူ့ကိုတတ်မဲ့တခြားနတ်ဖျားတွေလက်ထဲကပုံရှောင်ခဲ့ပေမဲ့လည်းနောက်ဆုံးမှအဖမ်းခံခဲ့ရပြီးတော့အသက်ခံခဲ့ရပါတယ်ခင်ဗျာ။
ကိုငင်းညာနဲ့မခင်ချီတို့ကကပတ်တလွားထူးခြားဆန်းပြတဲ့တဲ့ရင်တွေကိုစူးစီးတင်ပြပေးခဲ့ကြတာပါခင်ဗျ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VOA American တန်ရဲ့တင်းငွေနဲ့ညာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့တဲ့ရင်အချင်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာ။မြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံးကတင်းလာနေမှာစတင်ပြီး၄ရက်ကြာကြာနာစစ်ဆေးမှာဖြစ်ပါတယ်။စစ်ကောင်စီကိုနိုင်ငံကိုယ်စားပြုအဖြစ်လာရောက်ရှောက်ထားပိုင်ခွင့်ပေးသင့်မပေးသင့်ကလည်းအငြင်းပွားစရာကိစ္စဖြစ်နေပါတယ်။စစ်ကောင်စီရဲ့ဥပဒေအဖွဲ့ကိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ကအဖွဲ့ကောင်းဆောင်အဖြစ်ဆောင်ရွက်မှာဖြစ်ပြီးရှစ်နေကျုပ်ဒေါ်တီရာဦးကအဖွဲ့ဝင်အဖြစ်ပါဝင်ပါတယ်။ရုရှားသမ္မတပူတင်ကိုယူကရိန်းကြက်ထဲဖြေရှင်းမှုအတွက်တွစ်ဆုံလို့ကြောင်းယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီးကစနေနေ့ကပြောလိုက်ပါတယ်ရုရှားသမ္မတကဘာလို့ဂျင်းနေမှန်းကျွန်တော်မသိပါဘူးဒါကြောင့်တွစ်ဆုံဖို့ကျွန်တော်ကအဆိုပြုနေတာပါလို့ဂျာမနီနိုင်ငံမျိုးနွေးမြို့မှာကျင်းပတဲ့လူညိုရေးဆိုင်ရာညီလာခံမှာယူကရိန်းသမ္မတကပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းမှာယူကရိန်းစစ်တပ်နဲ့ရုရှားလိုလာတဲ့ခွဲထွက်ရေးတပုံတွေအကြတိုက်ပွဲတွေဖြစ်ပွားနေပြီးရုရှားကကျူးကျော်ဝင်ရောက်လာတော့မလားစိုးရိမ်စရာဖြစ်နေပါတယ်စနေနေ့တုန်းကရုရှားကဘယ်လာရုစ်နိုင်ငံမှာနျူကလ িয়ার စီးရေးလေ့ကျင့်ခဲ့သလိုပင်လယ်နဲ့အတွင်းကမှလည်းရေတပ်ကစီးရေးလေ့ကျင့်ခဲ့ပါတယ်ခင်ဗျာ2020ဘေကျင်းအိုလံပစ်ပွဲပြီးဆုံးသွားပါပြီတာမြင့်စေမအောင်မြင်မဲဝင်ပြိုင်ခဲ့ရတဲ့ရုရှားနိုင်ငံကစွမ်းရည်ပြစကိတ်ကစားမယ်တရုတ်နိုင်ငံအတွက်ရှစ်တစိတ်စုခူးပေးခဲ့တဲ့အမေရိကန်နိုင်ငံဘွားချန်ပီယံလက်ဗလာနဲ့အင်ပြန်ခဲ့ရတဲ့အမေရိကန်ကအထင်ကြီးရအစ်နီရှောစီတမစတဲ့လူပြောများစရာအကြောင်းအရာတွေနဲ့ဆောင်းရသည့်အိုလံပစ်ပွဲတော်တင်းတင်းကြပ်ကြပ်ကပြီးဆုံးသွားခဲ့ပါတယ်2024ခုနှစ်မှာကျင်းပမဲ့ဆောင်းရသည့်အိုလံပစ်လူငယ်အိုလံပစ်ပွဲကိုမြောက်ကိုရီးယားနိုင်ငံကပူးတွဲကမကထားလုပ်ဖို့တောင်ကိုရီးယားအိုလံပစ်ပွဲတာဝန်ရှိသူတွေကလိုလားနေကြပါတယ်နိုင်ငံတကာအိုလံပစ်ကော်မတီ OIC ကလည်းဒါကိုစိတ်ဝင်စားမှုရှိနေပါတယ်ပွဲတော်ကိုအတူပူးတွဲကျင်းပနိုင်မယ့်အခွင့်အလမ်းနဲ့မြောက်ကိုရီးယားကိုကမ်းလှမ်းမယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီမြန်မာပိုင်းအစီအစဉ်ရဲ့သတင်းကနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရနိုင်ဖြစ်ပြီးစက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာဒီလိုကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဒီရနေ့ခတ်သိမ်းကင်းဝေးပြီးတော့လူအင်စန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.